တော်ရှင်များခင်ဗျာ VOA မေရိကန်တန်မြန်မာပိုင်းစီစဉ်မှာအင်္ဂါနေ့ညတိုင်းတင်ဆက်နေကြဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာဂန္ဓာကိုစတင်ထုတ်လွှင့်ပါတော့မယ်ဒီဘက်မှာတော့ကျွန်တော်ရဲ့ရောင်းရင်းကြီးဦးဇော်ဝင်းနဲ့ကျွန်တော်ခင်မောင်ထီတို့ကလက်တန်းဆွေးနွေးတင်ပြဖို့စီစဉ်ထားပါတယ်။ဦးဇော်ဝင်းခင်ဗျာတည်တော်မူတဲ့အတိုင်းပဲကျွန်တော်တို့အမေရိကန်ပြည်ထောင်စုမှာလူမှုပူလုံရေးလို့ခေါ်တဲ့ပင်စင်စနစ်ကိုပြုပြင်ပြောင်းလဲဖို့အတွက်တမရဘုရင်နေနဲ့ကတော့တော်တော်ကိုမြင့်မြင့်များများစဉ်းစားပြီးတော့လှုပ်ရှားဆောင်ရွက်နေတာပေါ့လေ။အဲတော့လူမှုရဲ့ထောက်ခံမှုရအောင်လုပ်တယ်ဆိုပေမဲ့လို့ကျွန်တော်တို့အခုတလောကဤသူစန္ဒစစ်တမ်းကောက်ယူကြည့်တဲ့အခါကျတော့အဲဒီထောက်ခံမှုကတော်တော်လေးကိုအားနည်းနေတဲ့အသွင်လက္ခဏာရှိပါတယ်။အဲတနည်းအားဖြင့်ဆိုလို့ရှိရင်တော့တိတ်တော်မအောင်မြင်ဘူးလို့ဆိုရမှာပေါ့လေ။အဲတော့ကွန်ကရစ်လွတ်တော်မှာရှိတဲ့လူများစုဖြစ်တဲ့ Republican အမတ်တရားတော်မှာပဲအဲဒီနှစ်မှဒီဟာကိုပြည်ပြပြပြတင်ပြပါမလားအဆုံးဖြတ်နိုင်ပါမလားဆိုတာတော့မှတို့တန်တရားရှိနေကြတယ်ခင်ဗျ။အဲတော့ဥသောကြီးတည်တဲ့အချိန်မှာကျွန်တော်တို့ဒီလူမှုပုံလုံရေးစနစ်ပြုပြင်ပြောင်းလဲဖို့ဆိုတာကအဲ့သမရာကြီးရဲ့ကျွန်တော်တို့ပြည်တွင်းရေး policy မှာထိတ်တန့်ဦးစားပေးနံပါတ်၁ပြ။အဲ့တော့အခုဆိုလို့ရှိရင်သူတည်တော်မူတဲ့အတိုင်းပဲအဲဒီကျွန်တော်တို့မြို့လေးကိုသွားအဲရပောင်း60ပေါ့ဗျာ။အဲပြည်သူတွေကိုရှင်းပြရှင်းပြပြီးတော့ဟာနောက်တစ်ချိန်မှာတက်ဆိုးရှည်ဖို့ရှိလို့ရှိရင်တော့အဲဆိုလို့ရှိရင်တော့ကျွန်တော်တို့ဒီလူမှုပုံလုံးရေးစနစ်ကိုပြောင်းရမယ်ဆိုပြီးတော့သူကအခုလိုတာတာထိုးထိုးလေးပြောသွားပါတယ်ခင်ဗျာ
။ I'm going to continue traveling.Over and over and over again, making it clear the American.
ကျွန်တော်မှာပြဿနာကျုံနေရပြီဆိုတာကိုအချင်းချင်းခရီးထွက်ပြီးအမေရိကန်လူတွေကိုကျွန်တော်ရှင်းလင်းတင်ပြသွားမှာဖြစ်ပါတယ်တဲ့။တစ်ချိန်တည်းမှာပဲလောလောဆယ်မှာအစိုးရပင်စင်လာသာရရှိခံစားနေရသူတွေနဲ့1950ခုမတိုင်မီကမွေးဖွားခဲ့လို့အခုဆိုရင်အငင်းစားယူကန်နီးဖြစ်နေသူတွေဖို့ဘာမှပြောင်းလဲမှာမဟုတ်ဘူးဆိုတာကိုလည်းအချင်းချင်းခရီးထွက်ပြီးကျွန်တော်ပြောဆိုတင်ပြသွားမှာဖြစ်ပါတယ်လို့မစ္စတာဘော့ရှ်ကပြောသွားတာပါဦးခမောင်တေ
ဟုတ်ကဲ့ဦးဇော်ဝင်းအဲ့တော့ဒီပြဿနာလည်းပဲဦးဇော်ဝင်းသိတဲ့အချိန်ဘယ်ကနေစာလုံးရေးစသလဲဆိုတော့စစ်ပီးခေအလွန်မှာမွေးတဲ့ပုံကူတွေကအခုတိတ်မကြခင်နှစ်ပိုင်းခြားတွင်းမှာသူတို့ကအငိမ့်စားယူရမယ်အနေထားရောက်မှာမလို့ပါအဲ့တော့လွန်ခဲ့တဲ့9နှစ်လောက်ကဆိုလို့ရှိရင်ကျွန်တော်တို့အမေရိကန်ပြည်မှာပေါ့လေအသက်64နှစ်ကျော်တဲ့ပုံကူတွေက35ဆန်းလောက်ရှိတယ်ဒါပေမဲ့2000နဲ့50ပြည့်နှစ်ကြလို့ရှိရင်တော့အဲ့ဒီအရေးအတွက်ဟာ89သန်းထိတက်သွားပြရာရှိတယ်လို့ဆိုရမလားခင်ဗ
ျဟုတ်တယ်ခင်ဗျနောက်ပြီးသမရဘုရားရဲ့ဒီပင်စင်စီမံကိန်းပြုပြင်ပြောင်းလဲရေးကိစ္စမှာအခရာကျတဲ့အချက်တစ်ခုကတော့ပုံငယ်ရွယ်တဲ့ဝန်ထမ်းတွေရဲ့ပင်စင်ထက်ဝင်ကြီးတွေနဲ့အခွန်အကောက်တချို့ကိုဗန်စည်းနေဖွင့်ရင်ပြီးပုဂ္ဂလိကယင်းဒီမြုံနံခွင့်ပြုရေးကိစ္စဖြစ်ပါတယ်အဲ့ဒီစူဆောင်ငွေစည်းရင်းကိုတက်ဆိုင်တဲ့ပုဂ္ဂိုလ်တွေစိတ်ကြိုက်ယင်းနှိပိုင်ခွင့်လဲရှိမှာဖြစ်ပါတယ်ခမောင်လေး
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီစနစ်ကိုတော့ပေါ့လေတမရာကြီးရဲ့အစည်းအဝေးကိုတော့ဒီမိုကရက်တွေကဆုတ်ဆုတ်ပိုင်ပိုင်တို့အကန့်ကွက်ကြတာပေါ့အဲဆိုလိုတာကတော့ဒီလူမှုပလေးစနစ်ကတဲ့ဘာပဲဖြစ်ဖြစ်ပေါ့လေအဲတို့ဆုံးကုံဆုံးသွားမယ်တခါတည်းပြုံးကြည့်သွားမယ်ဆိုလို့ရှိရင်တော့တနည်းအားဖြင့်ပြောရရင်အခွန်တွေတိုးကောက်အောင်ပဲသဘောရှိမယ်နောက်ပြီးတော့အဲဒီဟာပေါ့အဲဒီရပိုင်ခွင့်တွေကိုဖြတ်တောက်အောင်မယ်ဆိုတဲ့ဟာတော့တို့တိတ်မကြိုက်ဘူးအဲ့တော့အဲဒီကျွန်တော်တို့ Massachusetts ပြည်နယ်ကဟလာဝါရင်ဒီမိုကရက်အမတ်ဖြစ်တဲ့အထက်လွှတ်တော်အမတ်ဒက်ကနေဒီယားဆိုလို့ရှိရင်အဲသမရာကြီးအနေနဲ့ဒါပုဂ္ဂလိကဒီငွေရင်းတွေဖွင့်ပြီးတော့ဒီကိစ္စကိုကူစားတင်နေဆိုတဲ့ဟာကိုတော့နည်းနည်းရှင်းတင်ပြီးဆိုပြီးတော့ ABC ရုပ်မြင်သံကြားအစီအစဉ်က This Week ဒီသတင်းပတ်ဆိုတဲ့အစီအစဉ်မှာအခုလို့သူကပြောသွားပါတယ်ခင်ဗျာ
If the president is committed to destroying Social Security, which is privatization, then it doesn't make much sense to get into negotiation.
ဒီမှာငင်းကိုပုဂ္ဂလိကပိုင်းပြုပြီးဖြက်စီးပြဖို့တန်ဋိဌာန်ချထားပြီးသားဆိုရင်တော့ဒီကိစ္စညှိနှိုင်းနေလို့အလကားပါပဲတဲ့
ဟုတ်ကဲ့
ပုဂ္ဂလိကပိုင်းပြုရေးကိစ္စကိုသမရကရက်ဆိုင်မယ်ဆိုရင်တော့အခြေအနေတမျိုးပေါ့လေလို့သူကပြောသွားတာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့မကြခင်ကကောက်ခံခဲ့တဲ့ကျွန်တော်တို့ဒီအဲပြည်သူ့ဆန္ဒသဘောထားစစ်တမ်းအရာဆိုလို့ရှိရင်သမရာကြီးအတွက်ကတော့အလားကောင်းတဲ့လည်းရှိတယ်ဇိုးတဲ့လည်းရှိတယ်။ဘာလို့တော့အဲတော်တော်များများမေးမြန်းကြည့်တဲ့ပုံကိုယ်ကြီးရဆိုလို့ရှိရင်ဟာဒီလူမှုပုံလင်ရေးအစီအစဉ်ကတော့ပြုပြင်ပြောင်းလဲဖို့လိုပြီလို့ဆိုကြတယ်လို့အဲတော်တော်များများကတော့သမရာကြီးကနေပြီးတော့ဒီဟာလာတီးတန့်ပုဂ္ဂလိကဗန်စင်းဖွင့်ပြီးတော့စုဆောင်ရမယ်ဆိုတဲ့အစီအစဉ်ကတော့တို့မကြိုက်ကြဘူးပေါ့လေ။အဲဒါနဲ့ပတ်သက်ပြီးတော့ဝါရှင်တန်မှာရှိတဲ့ Brookings လေးလာရေးဌာနကအမေရိကန် နိုင်ငံရေးကိုကြောင်းကြောင်းကျင်ကျင်လေ့လာတဲ့ပုဂ္ဂိုလ်တူဖြစ်တဲ့ Stephen Hess ကသူ့ရဲ့အဆိုဟိုဒီလိုတင်ပြသွားပါတယ်ခင်ဗျ
It is a very hard sell. It is a very important program. It has a
ဟာတော်တော်ခက်ရခဲစစ်လုပ်ရမယ်ကိစ္စသူအများလက်ခံလာအောင်တော်တော်ခက်ခဲခဲခဲလုပ်ရမယ်ကိစ္စတစ်ခုပါတဲ့ပင်စင်စီမံကိန်းဟာအင်မတန်အရေးကြီးတယ်တက်ရွယ်ကြီးသူတွေကိုထိခိုက်စေနိုင်တယ်လို့လူငယ်လူရည်တွေကလည်းသူတို့ရဲ့အနာဂတ်အတွက်စိုးရင်ပူပန်စရာဖြစ်နေပါတယ်တဲ့သမရအတွက်ဒီကိစ္စဟာသိလောက်ရကံရလွယ်လာမယ်တော့မဟုတ်ပါဘူးလို့သူကထင်မြင်ချက်ပေးသွားတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ပါတယ်ခင်ဗျာအဲ့တော့ဒီမိုကရက်တီကတော့သူတို့ဆန့်ကျင်တာကတသားတည်းရှိနေတော့သမရကြီးအနေနဲ့ကသူ့ရဲ့ Republican မဟာမိတ်တွေကိုပဲအားကိုးပြီးတော့ Congress တို့တော့မှတင်းရမှာပေါ့လေဒါပေမဲ့လို့ဒီသမရကြီးအနေနဲ့ပေါ့လေဒီလိုလောက်တဲ့ဂိုင်းတဲ့နေရာမှာဒီမိုကရက်တီနဲ့သူကအပြီးယူလို့မှဖြစ်နိုင်တယ်ဒါမှလည်းပဲဒီနှစ်ထဲမှာအဲ့ဒီပင်စင်စနစ်ကိုပြုပြင်ပြောင်းလဲဖို့အတွက်ကဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုတယ်။ဒါပေမဲ့လို့နိုင်ငံရေးကျွမ်းကျင်သူပုဂ္ဂိုလ်တွေကတော့သမရကြီးအနေနဲ့အခုလိုပေါ့လေ။အဲ့ဒီဒုတိယတက်တန်းအတွင်းမှာသူအတင်းရောအာရမရောသူဒါကိုတင်းနေတဲ့ကိစ္စကဘာကြောင့်လဲဆိုလို့ရှိရင်ကြာလေဒီကွန်ကရစ်လွှတ်တော်ပေါ်မှာသူ့အနေနဲ့ဩဇာညောင်းမှုကယော်ပါလိဖြစ်မှာမလို့ပါ။ဒါကြောင့်မလို့လေဒီနိုင်ငံရေးဆန်းစစ်သူပုဂ္ဂိုလ် Stephen Hess ကအခုလိုမှတ်ချက်ချသွားတာပါခင်ဗျာ။
And if it's to happen under this administration, under this president, it really will have to happen.
So we are let it. The Tamara let him. This is a pimmy of easy boat. So, yeah. I couldn't name a busy on low valley, man. But John Lesser, Taha, now the gene, tap, be, bean, you go boy, moo, and I know that Tamara to Uye. Do the Yaru Tetam Pine Lobabe. America Tamara, Yaru Tamaima. Do the Tetaha. Then I dig a dairy.ဖန်အိမ်တစ်ဖက်ကနေနောက်တစ်ဖက်ကိုတရွေ့ရွေ့ကုန်ခန့်သွားသလိုအချိန်နေကုန်သွားရလို့ဒီကိစ္စကိုဒါကိုလည်းမစ္စတာဘုတ်ကတည်ထားတဲ့အတွက်သမရယာရုတတံပထမတုန်းကသူတွေ့ခဲ့ရတဲ့ကိစ္စမှာထောက်ခံမှုရအောင်လှုပ်ရှားသလိုသူအာသွန်ခွန်ဆိုင်လှုပ်ဆောင်နေတာဖြစ်ပါတယ်လို့သူကဆက်ပြောတယ်ခင
်ဗျဟုတ်ကဲ့ခင်ဗျအဲ့တော့အမေရိကန်ပြည်ထောင်စုကဒီပင်စင်စနစ်ကိုပြုပြင်ပြောင်းလဲဖို့လုပ်တဲ့ကိစ္စကိုတခြားနိုင်ငံတွေကလည်းတော်တော်လေးစိတ်ဝင်စားကြတယ်ဘာကြောင့်လဲဆိုတော့တက်ကြတဲ့2040ဆိုလို့ရှိရင်ကျွန်တော်တို့အမေရိကန်ပြည်ထောင်စုမှာတက်60အနည်းဆုံးရှိတဲ့ပုဂ္ဂိုလ်တွေက26ရာခိုင်နှုန်းထိတက်သွားမယ်ဒါကလည်းလွန်ခဲ့တဲ့9နှစ်ကတော့16ရာခိုင်နှုန်းပဲရှိတာ哦အဲ့တော့တရုတ်ပြည်မှာကြီးလိုက်မယ်ဆိုလို့ရှိရင်အဲ့ဒီကာလမှာအနည်းဆုံး60ပြည့်မဲ့ပုဂ္ဂိုလ်တွေက28ရာခိုင်နှုန်းရှိမယ်အဲ့တော့ဒီလိုပဲဂျပန်တို့စပိန်တို့အီတလီတို့မှလည်းပဲ45ရာခိုင်နှုန်းလောက်က60ကျော်သွားကြမယ်အဲ့တော့အဲ့လိုအခြေအနေရှိတဲ့တဲ့ကြောင့်ဒါတွေကိုသူတို့ကနေပြီးတော့စိတ်ဝင်စားနေတာဖြစ်ပါတယ်ဆိုတာကိုပြင်ပြရင်ဒီတစ်ပတ်အမေရိကန်နိုင်ငံကြီးအကြောင်းသိကောင်းစရာကန္တာကိုဒီမှာပဲတခန်းရလိုက်ပြရစီတော့ခင်ဗျာ